ရိုဟင်ဂျာတွေနေရာပြောင်းရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလင်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKS မွန်မွန်ကဆွဆွဲပြောကြားလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကဘင်္ဂလားဒေ့ရှ်အခြေစိုက်တန်တမန်တွေနဲ့သတင်းတောက်တွေကိုဝန်ကြီးမွန်မွန်ကနိုင်ငံတော်အင်ဂျီဟာကိုဖိတ်ကြားပြီးရိုဟင်ဂျာရဲ့နောက်ဆုံးအခြေအနေဆိုင်ရာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ရိုဟင်ဂျာတွေနေရာပြောင်းရေးဆောင်ရွက်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင့်တင့်ဖြစ်နေတဲ့နဲ့ဒီကိစ္စနှောင့်နှေးကြံ့ကြံ့နေရတာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မှာတာဝန်ရှိကြောင်းမြန်မာဘက်ကပြောနေတယ်လို့ဆိုပါတယ်2018နိုဝင်ဘာမှာရိုဟင်ဂျာတွေနေရာပြောင်းရေးလုပ်ငန်းစဉ်အတွက်ဘင်္ဂလားဒေ့ရှ်ဘက်ကစတင်ခဲ့တာဖြစ်တယ်နဲ့ရိုဟင်ဂျာတွေကမြန်မာပြည်မှာစိုးရတဲ့အခြေအနေတွေကြောင့်စိုးရိမ်ပြီးပြန်ဖို့ငြင်းဆုံနေတာဖြစ်ကြောင်းလည်းဝန်ကြီးမွန်မွန်ကပြောပါတယ်ဂျပန်မှာမိလာတဲ့ချင်းပါခဲ့တဲ့အာရှအနာဂတ်ဆိုင်ယာနီလာကမှာမြန်မာဝန်ကြီးကရိုဟင်ဂျာပြည်သူကိုဖြည့်ရှင်းရမှာဘင်္ဂလားဒေ့ရှ်အစိုးရကသူ့လောက်ရမယ့်ကိစ္စကိုပူပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောကြားခဲ့ကြောင်းနဲ့မြန်မာဘက်ကဒီလိုအလင်းညာတွေဖြန့်ဖြန့်နေပြီးတော့ကြိမတည်ဘူးလို့ဝန်ကြီးမုံမောင်ရဲ့ပြောကြားချက်ကိုလည်းဖော်ပြနေကြတာပါဒါပြန်ရိုဟင်ဂျာတွေနေရာပြောင်းရေးအတွက်မြန်မာဘက်ကတင့်တော်တဲ့အခြေအနေဝန်းကျင်ဖန်တီးပြရမှာဖြစ်တယ်နဲ့ရခိုင်ပြည်နယ်ကပြဿနာဖြစ်ပေါ်နေတဲ့နေရာကရွာပေါင်း800လောက်ကနေရွာလောက်မှာပဲဒီအခြေအနေမျိုးရှိနေတဲ့အတွက်မြန်မာဘက်ကကြိမတည်ဘူးလို့ဆိုပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်းနေနဲ့မြန်မာကိုဖိအားဆက်ပေးကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂ UNDP ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုယ်စားလှယ်ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေပြန်လက်ခံမယ်လို့ပြောဆိုထားတာဖြစ်ပါတယ်။တင်းစားရှင်းလင်းပွဲကို American Building Canada Norway Switzerland Sweden နဲ့ဥရောပသမဂ္ဂအပြင် Brazil နဲ့အိန္ဒိယနိုင်ငံကတန်တမန်နေနဲ့ကုလသမဂ္ဂအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါ။